ပြီးခဲ့တဲ့မတ်လ5ရက်နေ့မှာဆန္ဒပြတဲ့ចောင်းသားပြည်သူတွေကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတာဝန်ဆိုတဲ့စာတမ်းပါလက်ပတ်နီးပတ်ထားတဲ့လူတွေကိုအတုံးပြုပြီးအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုဟာဥပဒေနဲ့အညီလုံဆောင်ခဲ့တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အင်္ဂလိပ်အစိုးရလက်ထက် 1898 ခုနှစ်ပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန် 129 128 အရဥပဒေကိုစန့်ကျင်တဲ့အစုအဝေးတွေကိုလူစုခွဲရာမှာရဲဝင်တန်းမဟုတ်တဲ့အရက်သားတွေကိုအသုံးပြုနိုင်တယ်လို့ပြဋ္ဌာန်းထားတဲ့အတွက်ဥပဒေနဲ့အညီလုံဆောင်တာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေကရှင်းလင်းပြောဆိုခဲ့တယ်လို့သိရပါဗါး2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်လပ်စွာဆန္ဒပြသူတွေကိုဥပဒေနဲ့စန့်ကျင်တဲ့အစုအဝေးအဖြစ်လက်ပတ်နေတွေကိုအသုံးပြုတာဟာဥပဒေကိုလွဲသုံးစားလုပ်လိုက်တာဖြစ်တယ်လို့တရားလွှတ်တော်ရှင်းနေဦးကိုနီကပြောပါတယ်
တိုင်းပြည်အေဂျင့်တာယာဖို့ရက်ွက်အေဂျင့်တာယာဖို့ရဲတဲ့မနိုင်ရင်ဒီရက်ွက်မှန်နေတဲ့အရသားယောက်ျားတွေအကူအညီယူလို့ရတယ်ဆိုတော့ဒါကောင်းတဲ့ပြဋ္ဌာန်းချက်အဲ့ဒီပြဋ္ဌာန်းချက်ကိုမှန်မှန်ကန်ကန်မသုံးမင်းနဲ့ဘယ်အရက်ကမှမသိတဲ့အကောင့်တွေကိုလက်ပတ်နေဝတ်ပေးဝရမ်းထုတ်ပေးပြီးတော့ရိုက်ခိုင်းတာကအဲ့ဒါအရက်ထဲမှာရှိတဲ့ယောက်ျားတွေကိုအကူအညီတောင်းတယ်လုံးဝမတူဘူးเนาะဒါကြောင့်အခုကိစ္စကတော့တော်တော်ကိုလွဲပါတယ်အခုဥပဒေရဲ့ယူရချက်ကကောင်းတယ်အဲ့ဒီကောင်းတဲ့ဥပဒေကိုတလွဲသုံးဆွဲခြင်းဖြစ်တယ်အဲ့ဒါဘယ်သူမှတာဝန်ရှိသလိုဆိုဒီဥပဒေကိုတုံးပြီးမဟုတ်တာလုပ်တဲ့လူတွေမှာတာဝန်ရှိတယ်
မျိုးတော်ခမ်းမရှိကဖြိုခွင်းမှုဟာဥပဒေကြောင်းအရလုပ်ပိုင်ခွင့်ရှိတယ်လို့ပြောဆိုတဲ့ပုံမှန်ကတော့ပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန် 128 ဖြစ်ပါတယ်။အဲ့ဒီပုံမှန်ကလူစုခွဲဖို့အမိန့်ပေးတာကိုလူစုမခွဲရင်ရဲတပ်ဖွဲ့အနေနဲ့မြည်သည့်အမျိုးသားကိုမဆိုအကူအညီတောင်းနိုင်တယ်လို့ပါရှိထားပါတယ်။အဲ့ဒီနေ့ကရဲတပ်ဖွဲ့အင်အား100ကနေ300နီးပါးလောက်ရှိတယ်လို့ခန့်မှန်းထားတဲ့အတွက်ရဲတပ်ဖွဲ့ကကင်တွယ်ဖြည့်ရှင်းနိုင်ပါလျက်နဲ့ရဲသားတွေကိုအသုံးပြုပြီးဖြိုခွင်းတာကိုဝေဖန်မှုတွေများနေတာဖြစ်ပါတယ်။မလ9ရက်နေ့ကရန်ကုန်မြို့မြို့တော်ခမ်းမရှိကဆန္ဒပြမှုကိုအကြမ်းဖက်ဖြိုခွဲရာမှာဖမ်းခံခဲ့ရတယ်။88မျိုးဆက်ငင်းငင်းရဲနဲ့ပွင့်လင်းလူအဖွဲ့စီကမနုနုအောင်ကအစိုးရကဥပဒေနဲ့အညီဆောင်ရွက်ခဲ့တယ်ဆိုတာမဟုတ်ကြောင်းအခုလိုပြောပါဗျ။ရဲ
ရအလဲလို့မရှိဘူးဆို300လောက်တော့ရှိနေတယ်ခင်ဗျာ။ဒေပတ်လည်း400လုံးရဲတဲ့အခြေရှိရဲ့ကျွန်တော်တွေ့ရ။ကားရဲကားလည်းရှိပါရဲ့နဲ့ဥပဒေလားဥပဒေနဲ့လားဆိုတာကိုကျွန်တော်တို့အေးကောင်းအောင်ပြန်မေးဖို့မလိုတော့ဘူး။အမှန်တရားတော့သူတို့အတင်းဝင်ဆွဲဆွဲပြီးတော့မှရဲလက်ထဲကိုအလိုက်တယ်။ဒါကရဲဘက်128လည်းလုံးဝအကျုံးမဝင်ပါဘူးလို့ပြောမယ်ဆိုရင်လူတို့ကဘာမှဘယ်လိုပြောမလဲအလေးထားပြီးတော့ဆောင်ရွက်ပေးတာသူတို့ပြောတဲ့အခြေအနေတစ်ခုပေါ့နော်။သူတို့ကကြမ်းဖက်လို့ပြန်ပြီးတော့အဲ့လိုမျိုးတစ်ခုမှမရှိခဲ့ပဲနဲ့တောင်းသားတွေကိုအတင်းအဓမ္မအကြမ်းဖက်မှုကြမ်းစီတာပေါ့။ဒါအမှန်တရားလို့ဟိုရုပ်တိအဖြစ်သွားတာမဟုတ်ဒါကွက်ချပြီးစီစဉ်ထားတာတွေ့ရ
တယ်။မလ၄ရက်နေ့ကရန်ကုန်တညင်းကုန်းလမ်းစုံအနီးမှာဆန္ဒပြအလုသမာ100ကျော်လောက်ကိုလည်းရဲတပ်ဖွဲ့ကအရွက်ဝိလူဝင်အားတွေနဲ့ရိုက်နှက်ဖမ်းဆီးပြီးအလုသမာ28ယောက်ကိုဒီနေ့အထိဖမ်းဆီးထားဆဲဖြစ်ပါတယ်။အဲ့ဒီလိုရိုက်နှက်ဖမ်းခံရတဲ့အထဲမှာသတင်းသမား2ဦးလည်းပါသွားခဲ့ပြီးသူတို့ကင်ဆောင်တဲ့ကင်မရာတွေကိုစစ်ဆေးခဲ့ပါတယ်။အကြမ်းဖက်ဖြိုခွဲခံရသူတွေအနေနဲ့ကာယီအင်တွေပြက်ပြားစေမှု၊နာကျင်စေမှုလက်ရောက်မှုမတရားဖမ်းဆီးထုတ်နှောင်မှုနဲ့ကျူးလွန်သူတွေကိုတရားစွဲဆိုနိုင်ပြီးကျူးလွန်သူတွေကနောက်ွယ်ကစေခိုင်းသူကြောင့်လုံဆောင်ရတဲ့ဆိုပါကနောက်ွယ်ကစေခိုင်းသူအဖွဲ့အစည်းကိုအားပေးကူညီမှုနဲ့တရားစွဲဆိုနိုင်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်။အကြမ်းဖက်ဖြိုခွဲရမှာဖမ်းဆီးခံထားရတဲ့88မျိုးဆက်ငင်းငင်းရင်းနဲ့ပွင်လင်းလူအဖွဲ့အစည်းဝင်တွေကဖမ်းဆီးထုတ်နှောင်သူတွေကိုပြန်လည်တရားစွဲဆိုသွားဖို့ပြင်ဆင်နေတယ်လို့တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကပြောပါတယ်။
88ငွေဝင်လူပွဲစီကចောင်းသားកောင်းဆောင်នេះអសញ្ញាឧបរិពုံမှန်နဲ့ទីអាចសួរពូស៊ីស៊ីនេះបាទကျွန်တော်တို့ក៏ប្រធមអីជូលុនេះលុរីស្ွဲមើទូរឯផលជាយានောက်ွယ်ក៏ជូកៃနဲ့លមេជីនេះဖြစ်တဲ့អានាបៃនេះពោតុកពីស្ွဲមើតកែលុអីលបានីអពွဲកកោអទីសេចក្តានេះកូនញេងវិញលុပွဲစီមកទွားပြီးတော့វងកាវងចតောင်းមកပြီးတော့အချက်လက်မှန်ကိုပေးမယ်ဆိုရင်တော့သူတို့အသက်တည်ထားပေးမယ်
ဆန္ဒပြသူတွေကိုအရက်သားလက်ပတ်နေတွေအသုံးပြုပြီးအကြမ်းဖက်ဖြိုခွဲမှုကိုကန့်ကွက်ကြောင်းအရက်ဖက်လူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်